ဒုတိယကြိမ်21ရာစုပင်လုံကြီးလာခံမတိုင်ခင်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့တပီလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကိစ္စနဲ့နိုင်ငံတော်စီမံကိန်းတွေမှာဒေသခံတွေရဲ့သဘောထားဆန္ဒရယူဖို့စတဲ့အချက်၅ချက်ကိုညီနောင်တိုင်းသားပါတီဖက်ဒရေးရှင်းပါတီများဖက်ဒရေးရှင်း NBF ကအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်။မေလ18ရက်နေ့နေဆွဲနဲ့ NBF ရဲ့ထုတ်ပြန်ချက်တစ်ရက်ထဲမှာအဲ့လိုတိုက်တွန်းထားတာပါ။အပြည့်စုံကတော့ VOA ထိုင်းအခြေစိုက်သတင်းတော့နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။လာမယ့်မေလ24ရက်နေ့မှာ23ရာစုပင်လုံညီလာခံကိုပြည်ထောင်စုငင်းချမ်းရေးညီလာခံကိုကျင်းပဖို့ပြင်ဆင်နေပေမဲ့တိုင်းဒါဒေတာတချို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေတုန်းပါ။သက်ဆိုင်ရာလူမျိုးစုလိုက်ဒေတာခံရတဲ့အတန်ကိုသိရဖို့အတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့လိုအပ်တယ်လို့ MPF ကရှုမြင်ကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီအသွင်းမှုနှင့်စလိုင်းကျဲဦးပြည်ထောင်ကပြောပါတယ
်။အမျိုးသားရှင်ကကျွန်တော်ရဲ့ NGO ထဲမှာကတော့အရင်လာတာပေါ့။မျိုးသားချင်းကိမှပြည်ထောင်စုငင်းချင်းကြီးကခံပေါ့။ဆိုအမျိုးသားချင်းကိုချင်းချင်းငင်းမလို့နိုင်တဲ့တော့ပြည်ထောင်စုငင်းချင်းကြီးကခံကျင်းပတာလည်းပဲ။ဒါကအရှင်းကျော်ဒီလိုတော့ဖြစ်သွားတယ်လို့ကျွန်တော်ကတော့ခံစားတယ်တော့။ဒါတော့ဒီအမျိုးသားချင်းမှချင်းရင်းနဲ့ကိုပြည်သူတို့အောက်ခြေပြည်သူတို့ရဲ့အတိုင်းကိုမထွက်ပေါ်လာဘူးဆိုလို့ရှိရင်တော့ဒါကစိုးရိမ်ကြတယ်ကောင်းတာပေါ့
လက်ရှိမှာရခိုင်ပြည်နယ်တွင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးသလိုရှမ်းပြည်နယ်တွင်မှလည်းရှမ်းဖွဲ့စည်းတွေတောင်းဆိုထားတဲ့တောင်ကြီးမြို့မှာကျင်းပခွင့်ပြုဖို့အချက်ကိုလည်းမြမတမတော်ကလည်းခွင့်မပြုသေးတဲ့အခြေအနေမှာရှိနေပါတယ်ပြည်ထောင်စုငင်းချမ်းကြီးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA စာချုပ်ကိုဖွဲ့ဝင်အလုံးလေးစားလိုက်နာပြီးဆောင်ရွက်ဖို့လိုတယ်လို့လည်းစလိုင်းကျဲဦးပြည်ထောင်ကပြောပါတယ်
ကျေမာလေးတချို့ဒီမှာအုံဆုံးတွေစကလုံးတွေတချို့တွေစတရက်တွေတချို့တွေကမခိုင်မာတဲ့ဟာမျိုးမသိစုံတဲ့ဟာမျိုးတွေတော့ရှိတာပေါ့ဒါတော့အင်ဂျီစာချုပ်နဲ့ပတ်သက်ပြီးတော့စတရက်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီဘယ်သူဆိုတဲ့ခါမှာအရင်ပေါ်တဲ့ဟာမျိုးတွေရှိတဲ့ခါမှာအင်ဂျီကိုလက်မထိုးတဲ့ဖိတ်ချင်းတူတူတံပရောနဲ့အစိုးရနဲ့လက်မခံတဲ့ဖိတ်ချင်းကြားထဲမှာတော့မှဒီအင်ဂျီကိုကိုယ်တိုင်ပြီးတော့ရေးဆွဲတဲ့လူတွေချင်းချင်းတောင်မှအဲ့ဒီဘယ်သူဆိုကြတာကမပြူကြတဲ့ဟာရှိတယ်ပေါ့ဒါတွေကလည်းနည်းနည်းအားနည်းချစ်ပြီးတော့ရှိတာပေါ့တကယ်တော့ကျွန်တော်တို့ရဲ့ဖြစ်မှာကအမြင်ကြီးဖြစ်မှာဖြစ်နေတယ်ဒီဖြစ်မှာကတော့ပါတော့ပါတယ်ဒါပေမဲ့ချီးကျက်နာကနမတိမဟုတ်ဘူးပေါ့ဒီလိုကပစုံတရားတင်တော့မထူးမှလားမထူးလားဒီလိုငယ်ငယ်ချင်းချင်းမလားမချင်းနေဘူးလားကျွန်တော်စဘောထိုင်မလားမထိုင်ဘူးလားဆိုတဲ့ဟာကိုဆုံးဖြတ်တဲ့အခါမှာတင်းကြီးကိုချေခံပြီးတော့ဆုံးဖြတ်တာဖြစ်ဆိုင်ငယ်ငယ်ကြီးကိုချေခံပြီးတော့ဆုံးဖြတ်တာပူပြီးတော့မှန်ကန်နေလို့ရောရေးချပါပေါ့
မြန်မာဆိုရနဲ့တိုင်းသားလက်နက်ကန်ဖွဲ့တွေကြားစီရေးပဋိပက္ခဖြစ်ပွားနေတာဟာပြည်내တွင်ဖွံ့ဖြိုးရေးစီမံကိန်းတွေတရားစာသားခွဲဝေမှုအပိုင်းတွေနဲ့အများကြီးသက်ဆိုင်နေတယ်လို့တိုင်းနာခေါင်းဆောင်တွေကမြင်နေကြပါတယ်တိုင်းဒေသတွင်နိုင်ငံတော်ကနေလှုပ်ဆောင်မဲ့ပဲစီမံကိန်းကိုမဆိုဒေသခံတွေရဲ့သဘောထားဆန္ဒရယူပြီးသူတို့ရဲ့အကျိုးစီးပွားမသိခိုက်အောင်လှုပ်ဆောင်သင့်တယ်လို့ MPF ဖွဲ့ဝင်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ
်ကျွန်တော်တို့စီမံကိန်းတွေလှုပ်မယ်ဆိုလို့ရှိရင်တိုင်းဒေသရဲ့အတူစီးပွားကိုထိခိုက်မဲ့ဟာတော့ကျွန်တော်တို့ကအဖြစ်စိတ်ချလို့ပေါ့နော်လှုပ်နေတဲ့လုပ်ငန်းတွေကဒေသခံတွေနဲ့တိတိကျမဆွနွေးရသေးဘဲနဲ့လှုပ်လိုက်တဲ့စီမံကိန်းတွေကပြဿနာဒီနေ့ထိမပြီးနိုင်သေးဘူးပေါ့အဲ့လိုမျိုးမဖြစ်စေချင်ဘူးပေါ့လုံးမဆိုလို့ရှိရင်တိတ္တခါနဲ့သဘောထားကိုရယူမယ်ရယူပြီးတော့တိတ္တခါရဲ့အကျိုးစီးပွားကိုလည်းဖြစ်အောင်လုပ်ရမှာတိတ္တခါနေအကျိုးစီးပွားရှိမှသူကလည်းထောက်ခံမှာပေါ့နော်အဲ့လိုမျိုးပုံစံလေးဖြစ်ဖို့တင့်တယ်လေ
ပြီးရက်နှစ်မှာကျင်းပခဲ့တဲ့ပရမကျိန်23ရာစုပင်လုံညီလာခံမှာဆုံးမြတ်ချက်တွေလက်သေးအကောင်အထည်ဖော်မှုဖြစ်မလာသေးတဲ့အနေအထားပေါ်မှာအားမလို့အားမရဖြစ်တဲ့အတန်းတွေလည်းထွက်ထားတာပါဒါပေမဲ့လည်းလာမယ့်23ရာစုဒုတိယပင်လုံညီလာခံမှာတော့ထူးခြားမှုတွေရှိလာလိမ့်မယ်လို့ယုံကြည်ကြောင်း SNDP ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ
်အကောင့်မြင်မှုတော့ရှိတယ်ကကျွန်တော်တို့ Federal ပြည်ထောင်စုဆိုတဲ့ဟာလည်းလက်ခံတဲ့သဘောမှာရှိတယ်နောက်ပြီးတော့ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့တက်ဆိုင်ရာပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရင်းဆွဲဖို့ဆိုပြီးတော့လည်းသဘောတူထားတာရှိတယ်သူတို့ကိုယ်ပိုင်ပြတ်တန်းခွင့်တန်းတူရည်တူခွင့်ရေးကိုလက်ခံတယ်ဆိုတော့အခြေအနေမှာရှိနေတော့ဒါကျွန်တော်တို့အလားအလာတော့ကောင်းလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ရတာပေါ့နော
် MVF ကညီတော်တိုင်းသားများဖက်ဒရေးရှင်းဖွဲ့ဟာတိုင်းသားနိုင်ငံရေးပါတီ22ပါတီနဲ့စပြီးစုဖွဲ့ခဲ့တာဖြစ်ပြီးတော့ဘုသူနေ့ကကျင်းပခဲ့တဲ့စီဝေးမှာအမျိုးသမီးပါတီမော်နဲ့မွတ်လစ်ပရယ်ဒီမိုကရက်တစ်တိုးသက်ဖွံ့ဖြိုးရေးပါတီတို့ဖွဲ့ဝင်အသစ်ဖြစ်ပါဝင်လာတာကြောင့်24ပါတီရှိလာပြီးဖြစ်ပါတယ်။မေလ16ရက်နေ့မှာစတင်ကျင်းပခဲ့တဲ့ MVA ရဲ့စီဝေးပြီးအပေါ်မှာပြောခဲ့တဲ့ကိစ္စရပ်တွေပြင်လက်ရှိပြည်သူတွေရင်ဆိုင်နေရတဲ့စာဝတ်နေရေးခက်ခဲနဲ့ပြည်တွင်းစစ်ကြောင်းစစ်ဘေးရှောင်ဒုက္ခတွေရဲ့ဘဝလုံခြုံရေးနဲ့နေရရေးမှပြန်လည်ခြေချနိုင်ရေးအတွက်အစိုးရအနေနဲ့အမြန်အကောင်အထည်ဖော်ဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ။